နိုဝင်ဘာလ23ရက်နေ့ကနေအိမ်မှာအကြေကျုပ်နဲ့အချင်းချခံထားရာကနေပြန်လည်လွတ်မြောက်လာခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အထွေထွေအတွင်းရေးမှူးမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုပြည်ပကလာရောက်တဲ့တန်တမန်တွေရန်ကုန်အခြေစိုက်တန်တမန်တွေသတင်းမီဒီယာအဖွဲ့တွေနေစဉ်လိုလာရောက်တွေ့ဆုံနေကြပါတယ်ဒီကနေ့မှာတော့ဖိလစ်ပိုင်အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌဟာသူ့မိသားစုဝင်တချို့နဲ့အတူဒေါန်ဆန်းစုကြည်နေအင်ကိုရောက်ရှိလာခဲ့တယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဦးအောင်ကျိုင်ကပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်သိန်ကြီးထိုက်ကပြောပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဖိလစ်ပိုင်ထက်လွတ်တော်အမတ်လိုရင်းလာကာရာဒီနေ့မြန်မာစံတော်ချိန်ညနေ၄နာရီလောက်ကပဲမြန်မာဒီမိုကရေစီခေါင်းဆောင်ဒေါန်ဆန်းစုကြည်အိမ်ကိုအလဲအပတ်ရောက်ရှိနေပါတယ်မစ္စစ်လိုရင်းလာကာရာကဖိလစ်ပိုင်ထက်လွတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌလည်းဖြစ်ပါတယ်ဒီနေ့မစ္စစ်လာကာရာလာရောက်တာကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရဦးအောင်ကျိုင်ကအတည်ပြုပြောကြားပါတယ
်ဖိလစ်ပိုင်နိုင်ငံအဲ့ဒါပါခင်ဗျာထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌစနီတာလော်ရင်းလက်ခါတာပါဆွေးနွေးလို့မရှိသေးဘူး၄နာရီလောက်ကရောက်
မြန်မာနိုင်ငံဆိုင်ရာဖိလစ်ပိုင်တန်ယုံကနေဒေါန်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ရေးကြိုတင်စီစဉ်ပေးတာဖြစ်တယ်လို့လည်းဦးအောင်ကျိုင်ကပြောပါတယ
်။ဆွေးနွေးချက်တွေကတော့နှစ်ဖက်စလုံးထုတ်ပြန်ခြင်းမပြုပါဘူးကွ။တန်ယုံကတစ်ဆင့်စီစဉ်တာတော့ဟုတ်ပါတယ်။အဲ့တော့ကျိုးပြီးတော့ appointment တောင်းထားတာပါ။တန်ယုံကတစ်ဆင့်စီစဉ်တာ။သူ့သားတယောက်လာပါတယ်ခဏ။သူ့သားလေးတယောက်ပါတယ်။သူ့သားလို့ပြောပါတယ်။ကျောင်းတက်ကျောင်းသားလို့ပြောပါတယ်။ငငယ်ပါ။
Mrs. Lagara ကသူမအလဲပတ်ခီးစဉ်မစခင်တပတ်အလိုကပဲဒီခီးစဉ်ကသူမရဲ့ကိုရီးကိုရာခီးစဉ်ဖြစ်တဲ့ကြောင့်နဲ့ဒေါန်ဆန်းစုကြည်နဲ့ဒီမိုကရေစီအရေးပေါ်အတွေးအမြင်တွေကိုဖလှယ်ဆွေးနွေးမယ်လို့သတင်းဖော်ပြထားပါတယ်။မြန်မာဒီမိုကရေစီအရေးကိုအခက်အခဲမျိုးမျိုးကြားကနေဆယ်စုနှစ်နှစ်ခုကြာကြာစိတ်သက်အင်အားခိုင်ခိုင်မာမာနဲ့ရပ်တည်နေတဲ့ဒေါန်ဆန်းစုကြည်စီကနေဒီအားတွေရအောင်ဘလို့လုပ်ယူတယ်ဆိုတာကိုလေ့လာသင်ယူဖို့လဲမျှော်လင့်ထားကြောင်းနဲ့ဒေါန်ဆန်းစုကြည်ဟာဒီမိုကရေစီရင်းနဲ့လူအခွင့်အရေးကိုကာကွယ်တဲ့အမျိုးသမီးခေါင်းဆောင်တွေစံပြုတ်ရမယ့်ပုံကိုတယောက်ဖြစ်တယ်လို့လဲမြန်မာနိုင်ငံကိုမလာရောက်ခင်ပြီးခဲ့တဲ့သတင်းပတ်ထဲမှာသတင်းတောက်တွေကိုသူမကပြောခဲ့ပါတယ်ဒေါန်ဆန်းစုကြည်နဲ့အကြေချုပ်ကနေလွတ်မြောက်လာပြီးတလခွဲချိုကာလအတွင်းနိုင်ငံခေါင်းဆောင်တွေကစာနဲ့တဖုံတယ်လီဖုန်းနဲ့တမျိုးနှုတ်ဆက်ခဲ့ကြပါတယ်အခုမစ္စစ်လာဂါရာရဲ့လာရောက်မှုကတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေထဲကဖိလစ်ပိုင်အစိုးရအစိမ့်အရာရှိတဦးပထမဆုံးလူကိုယ်တိုင်လာရောက်လည်ပတ်တာဖြစ်ပါတယ်ရှင်